တော်ရရှင်များခင်ဗျာဒီခါကဝင်းဖေဟာဗာကြီးတယောက်ဖြစ်တဲ့ဦးထိန်ညွန့်စီမှာရောက်နေပါလေအဲ့ဒီအချိန်မှာပဲဗာကြီးညွန့်ရဲ့ဧည့်သည်တဦးဟာမြန်မာစကားမြန်မာစာပေလေ့လာနေတဲ့အမေရိကန်တန်ရုံဝန်ထမ်းတဦးနဲ့အတူဗာကြီးညွန့်စီရောက်လာပါလေဝင်းဖေနဲ့လည်းမိတ်ဆက်ပေးပါလေစကားစမိပြောကြရင်အမေရိကန်ဧည့်သည်ကစိတ်ပါလက်ပါဆိုတဲ့မြန်မာစကားစုကလေးအကြောင်းအဓိပ္ပာယ်ကိုမေးပါတယ်ဒီတော့သူ့ကိုခေါ်လာတဲ့သူကပဲမြန်မာစကားစိတ်ပါလက်ပါဆိုတာစိတ်အားဖြင့်လဲသဘောတူတယ်လက်တွေ့အားဖြင့်လဲသဘောတူတယ်ဆိုတဲ့အဓိပ္ပာယ်ဖြစ်ကြောင်းစိတ်ရောကိုယ်ပါဆိုတာနဲ့တူတဲ့အကြောင်းဥမာလူတစ်ယောက်ကထမင်းစားနေတဲ့လူတစ်ယောက်ကိုထမင်းကျွေးကျင်တဲ့စိတ်ဖြစ်လာတော့လက်တွေ့အားဖြင့်လဲထမင်းဝယ်ပြီးကျွေးလိုက်တဲ့သဘောဖြစ်ကြောင်းစသဖြင့်ရှင်းပြလိုက်ပါတယ်ဒီတော့ဗာကြီးညွန့်ကရီရီမောမောနဲ့အဲ့ဒီလိုမဟုတ်ကြောင်းငင်းငင်းသားသားနဲ့ဝင်ပြီးတော့ရှင်းပြပါတယ်စိတ်ပါလက်ပါဆိုတာဒီနေရာမှာစိတ်လဲပါတယ်ရုပ်လဲပါတယ်ဆိုတာမျိုးမဟုတ်ကြအကြောင်းဒီနေရာမှာစိတ်ဆိုတာပါဠိစကားဖြစ်ပြီးတော့လက်ဆိုတာမြန်မာစကားဖြစ်ကြောင်းစိတ်ဆိုတဲ့ပါဠိနောက်ကမြန်မာစကားအ내အဓိပ္ပာယ်ဖွင့်ပြီးတော့လိုက်လာတဲ့သဘောအထူးပြုပြောဆိုတဲ့သဘောဖြစ်တဲ့အကြောင်းဒုက္ခချမ်းသာဒုက္ခဆင်းရဲဆိုတဲ့စကားတွေလို့အ내ကနောက်ကကတ်လိုက်လာတဲ့သဘောဖြစ်တဲ့အကြောင်းရှင်းပြပါရစေဒုက္ခနဲ့ဒုက္ခဆိုတဲ့ဝေါ်ဟာရတွေဟာပါဠိဝေါ်ဟာရတွေဖြစ်ပြီးတော့ချမ်းသာနဲ့ဆင်းရဲတို့ဟာမြန်မာဝေါ်ဟာရတွေဖြစ်တဲ့အကြောင်းဒါကြောင့်စိတ်ပါလက်ပါဆိုတာစိတ်ဓာအပြင်၎င်းလက်တွေအပြင်၎င်းဆိုတဲ့သဘောမဟုတ်တဲ့အကြောင်းရှင်းပြပါတယ်မြန်မာစကားတွေကလက်ခံနေဆိုတဲ့အတုံးမှာသဘောတရားတစ်ခုအဆိုတစ်ခုကိုလယ်ဝါဖြန့်ပြီးခံယူတယ်ဆိုတဲ့အဓိပ္ပာယ်မဟုတ်ကြောင်းစိတ်အပြင်သဘောတူတယ်လို့ဆိုလိုတာဖြစ်ကြောင်းစိတ်လက်ချမ်းသာတယ်ဆိုရမှာလေစိတ်ချမ်းသာတယ်လို့ပြောတာလားဖြစ်ကြောင်းရှင်းပြပါတယ်လက်ဆိုတဲ့စကားလိုပဲဝမ်းဆိုတဲ့မြန်မာစကားဟာလေစိတ်နဲ့တွဲပြီးစိတ်နောက်ကစိတ်ရဲ့အနက်ကိုပေးလေရှိတဲ့အကြောင်းနှလုံးစိတ်ဝမ်းချမ်းသာကြပါစေဆိုတာစိတ်ချမ်းသာကြပါစေလို့ပြောတာပဲဖြစ်ကြောင်းရှင်းပြပါတယ်ဝင်းဖေလေဘေးကနေပြီးတော့ဘိုင်းညွန့်ရှင်းပြနေတာတွေကိုဆက်ဆက်စဉ်းစားနေရပါတယ်တနည်းအားမှာတစ်ချိန်ကကြားခဲ့ဘူးတာကိုလည်းပြန်ပြီးသတိရနေမိပါတယ်ပုပ်ကိုကြီးတဦးကမြန်မာစကားမှာစိတ်ဆိုတာပါဠိกว่าတယ်မြန်မာလိုမရှိဘူးလို့ဆိုပါတယ်ခုတော့ပါဠိလိုစိတ်ရဲ့နောက်ကမြန်မာအနဲ့လက်တို့ဝမ်းတို့ဆိုတာတွေရှိတယ်လို့ဗာကြီးညုံကပြောနေပါဘောဝင်းဘေးအတွက်ဆက်ပြီးတော့နည်းနည်းရှုပ်ထွေးနေတော့ဗာကြီးညုံကဆက်ပြီးရှင်းပြပါတယ်မြန်မာစာပေမြန်မာစကားမှာမူလအပြင်အတော်ကြီးပြည့်ပြည့်စုံစုံရှိကြတာမှန်ပေမဲ့ဘာသာရေးအရာပါဠိဘာသာကိုအလေးအမြတ်ပြုအယိုသေးလွန်သရာလွန်းလာကြတဲ့အတွက်ပါဠိဝေါ်ဟာရတွေကိုထိတ်တန့်ရှည်တန့်တင်ရင်မြန်မာစကားတွေဟာပါဠိနောက်ကိုရောက်သွားကြတာဖြစ်ပုံရတယ်လို့ရှင်းပြပါတယ်။ဒါကြောင့်လက်ရည်တပြင်းဒီဆိုတဲ့မြန်မာစကားမှာလက်ဆိုတာစိတ်ဖြစ်ပြီးတော့စိတ်တွေဟာရေရဲ့မျက်နှာပြင်တမာရီတပြင်းဤညီသလိုရေကိုခွဲကြမရသလိုစိတ်တူကိုယ်တူစိတ်ဝမ်းမကွဲပဲတညီတညွတ်ထဲသာဓုညီမြရှိကြဖို့ဘာညာဆိုတဲ့အဓိပ္ပာယ်ဖြစ်တဲ့အကြောင်းစိတ်ကိုယ်သာဆိုလိုကြောင်းဒီနေရာမှာစိတ်ဆိုတဲ့ပါဠိကိုမသုံးမေမြမစကားလက်ကိုသီးသန့်သုံးနှုံးတာကိုတွေ့ရတဲ့အကြောင်းရှင်းပြပါတယ်ဝင်းဖေမှတ်သားခဲ့ရသလိုတင်ပြပါတယ်ဆက်လက်တင်ပြပါမယ်ကျမ်းမှချမ်းသာကြပါစေကျွန်တော်ဝင်းဖေပါ